ဒီကလေးရပိုင်းကရန်ကုန်တိုင်းပြည်တော်မြို့နယ်ရဲတပ်ဖွဲ့ဝင်တွေဟာ54လမ်းမှာရှိတဲ့ကျော်ပုံလေးတိုက်ကိုတပ်သေးတွေနဲ့အတူဝင်ရောက်စီးနှင်းရှာဖွေမှုတွေလုပ်ခဲ့ပါတယ်။သူတို့ကြိုတင်သတင်းရထားသလိုပဲအဲ့ဒီပုံလေးတိုက်မှာရိုဟင်ဂျာအကြောင်းဖော်ပြထားတဲ့2016ခုနှစ်အတွက်ပြက်ကြရင်တွေရိုက်နှက်နေတာကိုတွေ့ရတဲ့အတွက်တပ်သေးကပစ္စည်းအဖြစ်အားလုံးကိုသိမ်းဆည်းခဲ့ပါတယ်။တစ်ဆက်တည်းပုံလေးတိုက်ပိုင်ရှင်မန်နေဂျာနဲ့ပြက်ကြရင်ရိုက်နှက်ရမှာပါဝင်ပတ်သက်သူစုစုပေါင်း5ယောက်ကိုဖမ်းဆီးရေးယူခဲ့ပါတယ်။တစ်ဆက်တည်းပုံလေးတိုက်ကိုလည်းချစ်ပေးခဲ့ပါတယ်။ပြက်ကြရင်ပုံနှိပ်ဖို့စီခိုင်းသူလို့ဆိုတဲ့ဥအောင်ခင်ကတော့ထွက်ပြေးတိမ်းရှောင်သွားတဲ့အတွက်ဖမ်းဆီးရမိခြင်းမရှိဘူးလို့သိရပါတယ်။ဖမ်းဆီးရမိသူတွေကိုကနဦးပုံနှိပ်ထုတ်ဝေဥပဒေနဲ့တရားစွဲပြီးတရားရုံးကတယောက်ဒဏ်ငွေကျပ်10သိန်းစီချမှတ်ခဲ့ပါတယ်။အဲ့လိုပုံနှိပ်ထုတ်ဝေဥပဒေနဲ့အရေးယူပြီးနောက်မှအာမခံပေးလို့မရတဲ့ပုံမှန်905ခွေအများပြည်သူအကျိုးပျက်စီးစေမှုနဲ့ဖမ်းဆီးရုံးတင်တရားစွဲလိုက်ပါပြီ။ဒီမှုခင်ကိစ္စဘာသဘောဆောင်တယ်လဲ။ဒါမီဒီယာဖိနှိပ်မှုတစ်ခုလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ဇလန်းအစကတော့ Facebook Internet လူမှုကွန်ရက်စာမျက်နှာတွေကစတာပါ။စာရေးဆရာဦးအောင်ခင်စစ်တွေဟာသူရိုက်နှိပ်ထုတ်ဝေမဲ့ပြက်ကြရင်ပုံတွေကို Facebook ပေါ်တင်ပါတယ်။အဲ့ဒီပြက်ကြရင်မှာရိုဟင်ဂျာတွေနဲ့ပတ်သက်ပြီးအရင်ပါလီမန်ဒီမိုကရေစီခေတ်နဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာခေတ်ကပုံနှိပ်ထုတ်ဝေထားတဲ့စာအုပ်စာတမ်းတွေမှာပါတဲ့စာသားတချို့ကိုကောက်နှုတ်ဖော်ပြထားပါတယ်။တချို့စာမျက်နှာတွေမှာဗိုလ်မှူးချုပ်ဟောင်းအောင်ကြီးပြောဆိုခဲ့တဲ့မေခွန်းကောက်နှုတ်ချက်လိုမျိုးလည်းပါဝင်ပါတယ်။ပါလီမန်ဒီမိုကရေစီခေတ်ကတိုင်းပြည်တော်ဝင်ထမ်းဆောင်ခဲ့ဘူးသူတွေပါလီမန်အမတ်ဖြစ်ခဲ့တဲ့ရိုဟင်ဂျာတွေရဲ့ဓာတ်ပုံတွေကိုလည်းဖော်ပြထားပါတယ်။ပြက်ကြိန်နေဆွဲကတော့မြန်မာဘာသာ၊အင်္ဂလိပ်ဘာသာ၊အာရဘီဘာသာသုံးမျိုးနဲ့ဖော်ပြထားပါတယ်။ဒီပြက်ကြိန်ရုပ်ပုံတွေလူမှုကွန်ရက်စာမျက်နှာပေါ်ရောက်လာပြီးတဲ့နောက်ရန်ကုန်ကမပါတာအဖွဲ့ဝင်တချို့စီဝေးပြီးအရေးယူပေးဖို့တက်ဆိုင်ရာအာဏာပိုင်တွေစီတည်င်းပို့ပါတယ်။ဒီပြက်ကြိန်ထုတ်ဖို့စီစဉ်တဲ့ဥအောင်ခင်ဟာရွှေပြည်သာမြို့နယ်မှာနေထိုင်တာကြောင့်ဒါကိုဆက်မလုပ်ဖို့ထုတ်ဝေခြင်းမပြုဖို့ခံဝင်ကတိလက်မှတ်ရေးထိုးခိုင်းရအောင်ရွှေပြည်သာမြို့နယ်အုပ်ချုပ်ရေးမှူးကစူးစမ်းခဲ့ပါသေးတယ်။ဒါပေမဲ့ဥအောင်ခင်ထွက်ပြေးတိမ်းရှောင်သွားပြီဖြစ်တဲ့အတွက်အဲ့ဒီအစီအစဉ်မဖြစ်မြောက်တော့ပါဘူး။နောက်ပိုင်းပဇွန်တောင်မြို့နယ်54လမ်းမှာပုံနှိပ်နေပြီဆိုတာသိရတဲ့အတွက်အဲ့ဒီပုံနှိပ်တိုက်ကိုတွားရောက်ဖမ်းဆီးတာမျိုးလုပ်ကြတာပ
ါဒီပြဿနာနဲ့ပတ်သက်ပြီးကနဦးထွက်ပေါ်ခဲ့တဲ့သတင်းတွေမှာတော့ RB ဘာသာနဲ့ပြက်ကြရင်ရိုက်နှိပ်ဖို့လုပ်လို့အရေးယူရတာလို့ဆိုပါတယ်ဒါပေမဲ့သက်ဆိုင်ရာပဇွန်တောင်မြို့နယ်ရဲစခန်းမှုကိုတွားရောက်မေးမြန်းတဲ့အခါ RB ဘာသာနဲ့ပုံနှိပ်ထုတ်ဝေလို့အရေးယူရတာမဟုတ်တဲ့အကြောင်းရိုဟင်ဂျာတွေအကြောင်းရေးသားဖော်ပြလို့အရေးယူရတာဖြစ်တယ်ဆိုပြီးပြောပါတယ်ဒါဆိုရင်အဲ့ဒီပြက်ကြရင်ထဲမှာရွေးညာတွေအကြောင်းဘာတွေရေးထားသလဲလေ့လာကြည့်ဖို့လိုလာပါတယ်။ပြက်ကြရင်ထဲမှာပါလီမန်ဒီမိုကရေစီခေတ်ဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်မှူးချုပ်အောင်ကြီး1962ခုနှစ်ကပြောတဲ့မေယူခေတ်အတွင်းတွင်နေထိုင်ကြသောရွေးညာများသည်လည်းပြည်တော်စုအတွင်းလူမျိုးစုတစုဖြစ်သည်ကိုသဘောပိုက်ထားကြစေလိုကြောင်းဆိုတာဖော်ပြထားပါတယ်။နေကြားဒေသအရာရှိချုပ်ဗိုလ်မှူးကြီးစောမြင့်ပြောတဲ့ရွေးညာမျိုးသားများခမရအစချီမိခွန်ကောက်လို့ချက်တူတူကိုဖော်ပြထားပါတယ်။စာမျက်နှာတစ်ခုမှာတော့မြမအသံတိုင်းသားဘာသာအစီအစဉ်ကနေရွေးညာဘာသာအစီအစဉ်ကို1962ခုနှစ်မေလ15ရက်နေ့ကနေ1965ခုနှစ်စက်တင်ဘာလ30ရက်နေ့အထိအသံလွှင့်ခဲ့တယ်ဆိုတဲ့စာသားမျိုးဖော်ပြထားပါတယ
်။ဒီမှုနဲ့ပတ်သက်ပြီးအေးအေးယူကြိုက်တွေတဲ့စကမ်းမှုပြောစကားနဲ့ပြက်ကြိန်စာမျက်နှာပါအကြောင်းအရာတွေကိုကြည့်ရင်ရိုဟင်ဂျာနဲ့ဆိုင်တဲ့အကြောင်းအရာတွေကိုဖော်ပြထားတာကြောင့်ဖက်စီအေးအေးယူခံကြရတယ်ဆိုတာထင်ရှားပါတယ်။တကယ်တော့ဒီပြက်ကြိန်ထဲမှာဖော်ပြတဲ့အကြောင်းအရာတွေဟာအရင်မြန်မာနိုင်ငံမှာပုံနှိပ်ထုတ်ဝေထားပြီးသားစာအုပ်စာတမ်းကအချက်အလက်တွေကိုပြန်လည်ကူးယူဖော်ပြထားတာတွေပဲဖြစ်ပါတယ်။အစ်စ်အစံဖန်တီးရေးသားထားတာတွေကိုလည်းမတွေ့မြင်ကြရပါဘူး။ဒါဆိုဒီပြက်ကြိန်ထုတ်ဝေမှုနဲ့ပတ်သက်ပြီးပုံမှန်905ခါခွေအများပြည်သူအကျိုးပျက်စီးစေမှုဆိုတဲ့အမှုနဲ့ရုံးတင်တရားစွဲတာကရောဖြစ်တင်ပါသလားဆိုတာဆွေးနွေးဖို့လိုလာပါတယ်။2017ခုနှစ်သမ္မတဦးသိန်းစိန်အစိုးရအဖွဲ့တက်လာပြီးတဲ့နောက်2012ခုနှစ်နှစ်လယ်မှာစင်စာအဖွဲ့ကိုရုပ်သိမ်းပြီးပုံနှိပ်မီဒီယာကိုလွတ်လပ်ခွင့်ပေးခဲ့ပါတယ်။စာအုပ်စာဆောင်တွေရိုက်နှိပ်ရမှာကြိုတင်ခွင့်ပြုချက်တောင်းခံစရာမလိုတော့ဘဲပုံနှိပ်ထုတ်ဝေပြီးတဲ့နောက်မှာမူပိုင်ခွင့်နဲ့မှတ်ပုံတင်ရုံးကိုစာအုပ်စာဆောင်တွေသွားပို့ပေးရတာပဲရှိပါတယ်။ဒီလိုပုံနှိပ်မီဒီယာလောကလွတ်လပ်ခွင့်ရပြီးချိန်ကနေဒီကနေ့အချိန်အထိပုံနှိပ်ထုတ်ဝေမှုနဲ့ပတ်သက်ပြီးမီဒီယာဖိနှိပ်မှုလို့အသေးချာပြောနိုင်တဲ့အမှု၃ခုပေါ်ပေါက်ခဲ့မှုပါပဲ။ပထမတမှုကတော့ Unity Channel အမှုဖြစ်ပြီးဓာတုလက်နဲ့ဆက်ယုံဆိုပြီးဖော်ပြလို့သတင်းသမား၅ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့ပါပဲ။ နောက်တစ်မှုကတော့ပိုင်းမွန်းတဲ့နေကြတဲ့အမှုဖြစ်ပြီးလူမှုအဖွဲ့အစည်းတစ်ခုရဲ့ဂျားပြက်အစိုးရဖွဲ့လိုက်တဲ့ဆိုပြီးကြေညာချက်ထုတ်တာကိုတည်င်းရေးသားဖော်ပြလို့တည်င်းသမား9ယောက်ကိုထောင်နှစ်နှစ်စီချခဲ့တာပါတတိယမှုကတော့မြမတန်တော်စင့်ကြားနေပါတမနာဦးသိန်းစင်ကိုဝေဖန်တဲ့ရေးသားချက်ကိုအစိုးရပြန်ကြားရေးဝန်ကြီးဌာနကပုံမှန်900အတရေဖြတ်မှုနဲ့တရားစွဲခဲ့တာဖြစ်ပြီးငွေတန်ချမှတ်ခံရတာပ
ါအခုပြက်ကရင်ထုတ်ဝေမှုပြဿနာကိုကြည့်ရင်လဲပုံနှိပ်ဖော်ပြမှုကြောင့်ဖြစ်ရတဲ့ပြဿနာပါပုံနှိပ်ဖြန့်ချိခြင်းမပြုခင်အေးအေးယူခံရတာပါဒီအတွက်ဖြစ်ချင်းဖြစ်ပုံနှိပ်ထုတ်ဝေဥပဒေဒါမှမဟုတ်သတင်းမီဒီယာဥပဒေနဲ့ပဲအေးအေးယူဖို့ရှိပါတယ်ဒါပေမဲ့အခုလိုရိုဟင်ဂျာအကြောင်းပုံနှိပ်ဖော်ပြလို့ဆိုတဲ့အကြောင်းပြချက်နဲ့ပုံနှိပ်ထုတ်ဝေဥပဒေနဲ့အရေးယူအပြစ်ပေးရုံနဲ့မကထောင်ဒဏ်2နှစ်အထိချမှတ်နိုင်တဲ့ပုံမှန်95ခလို့အများပြည်သူအကျိုးပျက်စီးစေမှုနဲ့တရားစွဲတာကိုတော့မီဒီယာဖိနှိပ်မှုလို့သတ်မှတ်နိုင်မှာကြောင်းသုံးသပ်တင်ပြလိုက်ရပါတယ်